ောက်ကြောင်နေမွန်လိုင်းပိုင်းကနယူးယောက်မြို့ကလတ်သမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့ကလေးသူငယ်များအခွင့်အရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာတမတ်ကြီးဦးဟောက်တူစွမ်းကကလေးသူငယ်အရေးအတွက်မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုတင်ပြသွားခဲ့ပါတယ
်။ Madam President, Myanmar is committed to ending and preventing violations and abuses against children.
မြန်မာနိုင်ငံဟာကလေးသူငယ်များပေါ်လူခွင့်ရေးချိုးဖောက်တာအကြမ်းဖက်တာတွေကိုစုံကမ်းတိုင်စေဖို့စိတ်ပန်းဖြတ်ထားပြီးပြည်တွင်းပြုလုပ်နေတဲ့အစီအစဉ်တွေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုလှုပ်ဆောင်နေတယ်လို့ပြောသွားခဲ့တာပါပြီးခဲ့တဲ့ဇူလိုင်လ28ရက်ကဆိုရင်လူများမျှော်လင့်နေတဲ့ကလေးသူငယ်များအခွင့်ရေးကာကွယ်ရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းခဲ့ကြောင်းဒီဥပဒေသိဟာမြန်မာနိုင်ငံမှာပြည်ပြည့်စုံမှုဥပဒေတစ်ခုဖြစ်ပြီးကလေးသူငယ်တွေရဲ့အခွင့်အရေးတွေနဲ့သူတို့အပေါ်အကြမ်းဖက်မှုတွေအပေါ်ကာကွယ်ဖို့အတွက်ကြဲကြဲပြန့်ပြန့်ပြဋ္ဌာန်းထားတာဖြစ်တယ်လို့လည်းတာမတ်ကြီးကပြောဆိုခဲ့ပါတယ်။လက်နက်ကန်ပဋိပက္ခမှာကလေးသူငယ်တွေအခွင့်အရေးချိုးဖောက်ခံရမှုကာကွယ်ဖို့အတွက်ဝန်ကြီးဌာနတွေပါဝင်တဲ့ကော်မတီတစ်ရပ်ကိုဖွဲ့စည်းထားတယ်လို့လည်းပြောပါတယ်။2011ခုနှစ်ကကုလသမဂ္ဂရဲ့သဘောတူညီချက်ရအရွယ်မရောက်သေးသူကလေးသူငယ်တထောင်ကျော်ကိုလွှတ်ပေးခဲ့ပြီးလူအတိုင်းဝိုင်းတဲ့ကိုပြန်လည်ဝင်ရောက်စေခဲ့တယ်။အရေးကြီးဆုံးအချက်ကတော့ကလေးစစ်သားစေခိုင်းမှုဟာအခုခေတ်တွေအတွက်တိတိတတ်တာကြာဆင်းသွားခြင်းဖြစ်တယ်လို့လည်းတာမတ်ကြီးဦးဟောက်ထွန်းကပြောကြားသွားခဲ့ပါတယ်။ဒါပြင်တပ်မတော်အရာရှိ9000ကျော်အပါအဝင်ဝန်ထမ်း1000ခွဲကိုကလေးသူငယ်အခွင့်အရေးကာကွယ်မှုနဲ့ပတ်သက်ပြီးတင်နန်းပေးခဲ့တယ်လို့လူထုအသိပညာပေးရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတယ်လို့လည်းပြောကြားသွားခဲ့ပါတယ်ခင်ဗျာ။